မင်္ဂလာပါဆရာအခုဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့တင်သွင်းတဲ့ဥပဒေကြံကိုဘယ်သူကရေးဆွဲခဲ့တာလဲခင်ဗျာ USTB ရဲ့ CEC ဆုံးဖြတ်ချက်လား CC Conference ကချမှတ်ခဲ့တာလားဒါမှမဟုတ်ပြီးခဲ့တဲ့ပါတီညီလာခံမှာတင်သွင်းပြီးအတည်ပြုချက်ရယူခဲ့တာလားပါတီထိပ်ပိုင်းခေါင်းဆောင်လူနည်းစုကဒါလို့ဒါလို့ဆိုပြီးချပြတာကိုရေးထားတာလားခင်ဗျာ
ဒါကတော့ဟိုပါတီကိစ္စဆိုတာထက်နေဥတို့ပြည်ထောင်စုလွှတ်တော်ဥပဒေကြံပူးပေါင်းကော်မတီရဲ့အမြင်နဲ့ပဲဒါဒီကမေးခွန်းကိုဖြေပြရသည်အဲ့တော့ဥပဒေကြံပူးပေါင်းကော်မတီကတော့ပြည်ခံဖြိုးပါတီကကမကထပြုတ်ပြီးတော့ဟိုတင်သွင်းလာတဲ့ဟိုဒီဥပဒေပေါ့နော်ဒီတင်သွင်းလာတဲ့ဥပဒေမှာဒီ NLD ပါတီကလည်းအန်တီရောဆန်းစုကြည်ကိုယ်တိုင်သူကလက်မှတ်ရေးထိုးပြီးတော့စုစုပေါင်းလွတ်တော်ကိုယ်စားလှယ်289ဦးကနေပြီးတော့မှဟို40ရာခိုင်နှုန်းကျော်ပေါ့နော်သူတို့ကနေတင်သွင်းလာပါတယ်ကိုတို့ပြည်ခံဖြိုးပါတီတစ်ခုအနေနဲ့တီးကြတင်သွင်းလာတဲ့အပေါ်မှာတော့ဘယ်ဟာဆုံးဖြတ်တယ်ပါတယ်ဆိုတဲ့ဟာတွေကတော့တီးကြမဆွေးနွေးလို့ပါဘူးဒါကတော့ဥပဒေကြံကော်မတီအနေနဲ့ကတော့40ရာခိုင်နှုန်းကျော်ကဒီဥပဒေကိုတင်သွင်းလာတယ်လို့ပဲဒါလို့ပဲဟိုပြောလို့ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းကတက်မတော့ကောက်ဝေဦးစီးချုပ်နဲ့နိုင်ငံခြားသတင်းဌာနတစ်ခုရဲ့အင်တာဗျူးမှာဒီတက်မတော့ကောက်ဝေဦးစီးချုပ်ကဒီပုံမှန်436ကိုပြင်ဖို့အတွက်အချိန်မတန်သေးဘူးလို့ပြောတာရှိပါတယ်ဒီတော့ USTB ရဲ့လှုပ်ဆောင်ချက်ကလည်းတက်မတော့ရဲ့သဘောထားကိုညှိနှိုင်းခြင်းမရှိဘဲနဲ့လှုပ်ခဲ့တယ်လို့ယူဆစရာဖြစ်နေပါတယ်ဘာလို့ဆိုတော့ဒီဟာကိုဟို USTB ကပြင်မယ်ဆိုတဲ့အားမျိုးအဆိုတင်ထားတာတွေ့ပါတယ်ခင်ဗျအဲ့ပုံမှန်နည်းနည်းလေးရှင်းပြပေးပါခင်ဗျ
ဒီကတော့436ကနဲ့ဟိုပြင်မှုအချိန်လိုသေးတယ်မလိုသေးတယ်ဆိုတာလည်းဒါကတော့ကာကွယ်ဦးစီးချုပ်ရဲ့တင်ပြချက်ကအမှန်ပါတယ်သို့တော်လည်းဒီ436ပြင်မှုမပြင်မှုဆိုတဲ့ဟာပြင်ဆင်ချက်ဆိုတင်ထားတဲ့ကိုယ်စားလှယ်များရဲ့ဒီစံနှုန်းနဲ့လွှတ်တော်ရဲ့သဘောထားနဲ့လည်းဟိုအဓိကလိုပါတယ်ဥရေချံပူပေါင်းကော်မတီကိုရောက်ရှိလာတဲ့ပြင်ဆင်တဲ့ဒီဥရေပုံမှာပဲဥရောတော့ဒီအာယုံဆိုင်ပြီးတော့ဥရေနေဥရေနဲ့ညီဆောင်ရွက်တော့မှာဖြစ်ပါတယ်ဒီကြားဆွေးနွေးချက်တွေပုံမှာတမတော်ကာကွယ်ဦးစီးချုပ်ပေါ်မှာရောတီးခြားတင်တဲ့ပေါ်မှာရောတီးခြားဆွေးနွေးစရာတော့မရှိပါဘူ
းဒီအခုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေကြမ်းမှာပေါ့နော်59စာလုံးကိုပြင်ထားတယ်ဆိုတဲ့အချက်လေးတစ်ချက်ကိုလည်းတွေးရပါတယ်အဲ့ဒီအချက်ကဒီမြို့သားဒီမိုကရေစီဘက်ကျဥက္ကရာဒီဒေါ်အောင်ဆန်းစုကြည်အတွက်အကျိုးသက်ရောက်မှုများရှိနိုင်ပါမလားခင်ဗ
ျဒီဥပဒေတရားပြင်နေဆိုရင်ကျွန်တော်တို့ကနိုင်ငံတော်နဲ့နိုင်ငံသားအကျိုးအတွက်ပဲကြည့်တယ်လို့အရင်ကလည်းအချိန်ချင်းကျွန်တော်တို့နိုင်ငံကြီးကလည်းပြောထားပါတယ်အဲ့တော့တရားတော့ဟိုပါတီတခုရဲ့ဥက္ကဋ္ဌတရားအနေနဲ့ဒီအကျိုးရှိအောင်အကျိုးရှိမယ်မရှိဘူးဆိုတဲ့အတော့တက်ဆိုင်တဲ့ပါတီနဲ့ပဲတက်ဆိုင်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဒီဆရာပေါ့နော်ဒီဥပဒေကြံကော်မတီရဲ့အတွင်မှုလည်းဖြစ်တယ်။ဒီအမျိုးသားဒီမိုကရေစီဘွဲ့ချုပ်ဥက္ကဋ္ဌအန်တီဒေါ်အောင်ဆန်းစုကြည်နဲ့လည်းဥပဒေပြင်ဆင်ရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေတယ်ဆိုတော့ဟိုမနက်ကဒီအန်တီဒေါ်အောင်ဆန်းစုကြည်နဲ့ဆရာနဲ့တွေ့ဆုံမှုလေးရှိရလို့သိရပါတယ်။အန်တီတရုတ်ပြည်ခီးပြန်လာတဲ့အချိန်မှာဘာများဆရာကိုပြောသွားလဲမသိဘူးခင်ဗျ။
အဲ့ဒီဟိုကိစ္စတော့ပုံကိုကြီးရရင်းနှီးမှုရှိတာဆိုတာမှန်ပါတယ်အန်တီရဲ့ခီးစဉ်ကိစ္စအပေါ်မှာရောဒီဥရီပြင်ဆင်ရေးကိစ္စအပေါ်မှာနဲ့တော့မသက်ဆိုင်ပါဘူးဟိုမနေ့ကတွေ့တယ်ဆိုတဲ့ဟာကဟိုတရားအမျိုးသားပညာရေးဥရီနဲ့ပတ်သက်တဲ့ဟိုကိစ္စလေးဟိုပြောစရာလေးရှိလို့ပြောခြင်းဖြစ်ပါတယ်ဒီဥရီချမ်းအပေါ်မှာတော့ဟိုသက်ဆိုင်မှုမရှိပါဘူ
းအကြသေးခင်ရပါတော့နိုင်ငံတော်သမ္မတရဲ့ပြောရေးဆိုခွင့်ရှိတဲ့ပြည်ထောင်ဝင်ကြီးဌာနဝင်ကြီးဦးရဲထွတ်ကပြောထားတာရှိပါတယ်မြန်မာဒီမိုကရေစီဘွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်တရုတ်ပြည်ကပြန်လာတဲ့အချိန်မှာ6ပွင့်ဆိုင်ပြန်လည်တွဲဆုံမှုလုပ်ဖို့ဟိုညှိနှိုင်းမယ်ဆိုပြီးပြောထားတာရှိပါတယ်အဲ့တော့အကယ်၍များ6ပွင့်ဆိုင်ကလုပ်ခဲ့မယ်ဆိုရင်ဒီဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့တွားပြီးချိတ်ဆက်မှုများအကျိုးသက်ရောက်မှုများရှိလာနိုင်ပါလားခင်ဗျ
ကျွန်တော်ကတော့အဲ့လိုမထင်ဘူးအခြေခံဥပဒေပြင်ဆင်ရေးကိစ္စကလွတ်တော်ရဲ့မဲဆန္ဒအဆုံးဖြတ်နဲ့ပဲမူတည်သွားမှာဖြစ်ပါတယ်သို့တော်လည်း6ပွင့်ဆိုင်မှာပါတီခေါင်းဆောင်များအနေနဲ့လူကြီးတွေညှိနှိုင်းဆွေးနွေးချက်အပေါ်မှာတော့ဒီပေါ်မှာဓာတ်ရိုက်ကြိုးတရားမှုရှိမယ်လို့တော့မယူဆပါဘူ
းဖွဲ့စည်းပုံအခြေခံဥပဒေဒီလွတ်တော်တွင်ပြင်ဆင်ရေးမှာပေါ့နော်အကယ်၍သာ25ရာခိုင်နှုန်းကမဲပေးခြင်းမရှိဘဲနဲ့ပါမလာဘူးဆိုရင်ဆရာဘယ်လိုများရှေ့ဆက်ဖြစ်သွားမလဲဆရာ
ဥပဒေနေဥပဒေအရကတော့ဆွေးနွေးခွင့်ရှိတယ်ဆွေးနွေးပြီးလို့ရှိရင်တော့မဲပေးကြဖို့ဒီပေါ်မှာပြင်ဆင်ခွင့်မရှိဘူးပြင်ဆင်လို့မရဘူးပေါ့နော်ဒါဘာကြောင့်လဲဆိုတော့40ရာခိုင်နှုန်းသောကိုယ်စားလှယ်တွေပိုင်တဲ့သူတို့ပစ္စည်းကိုသွားပြင်တာ哦အဲ့တော့ပြင်ဆင်ခွင့်မရှိဘူးဆွေးနွေးခွင့်ရှိတယ်ဘာလို့ခွင့်ရှိတယ်ဆိုတော့ဘုံဒီနဲ့ပဲဆုံးသွားမှာအဲ့တော့မဲရည်အတွက်အဆုံးဖြတ်နဲ့ပဲသွားမှာဖြစ်တဲ့အတွက်ကိုပြောတဲ့ဟာမဲရလို့ရှိရင်တော့အောက်မှာပါမဲမရရင်တော့မအောင်နိုင်ဘူးပေါ့အဲ့ဒါကိုပြောချင်တာ
โอเคครับอาราฟิยาเจซุติมาครับ
เจซุติมาครับ